ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတော့မှာပဲမူဆယ်မြို့ပတ်မှာတော့အခြေအနေကတည်ငြိမ်လာလို့စစ်ပြေးဒုက္ခတွေနေရရင်းကိုစပြန်နေကြပါပြီ။ဒါပေမဲ့လို့မုံကိုဒေသဘက်မှာတော့တရုတ်နယ်ဆက်ရောက်ဒုက္ခတွေဟာနေရရင်းကိုမပြောင်းနိုင်သေးပဲစီးရဲအခြေအနေကလည်းပြင်းထန်နေသေးပါ။အခြေအနေအပြည့်အစုံကိုတော့ VOA သတင်းတော့နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြောက်ပိုင်းမဟာမိတ်တိုင်းရင်းသားတပ်ပေါင်းစုအဖွဲ့နှင့်မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဟာမူဆယ်မြို့နယ်သရုပ်နယ်စားဒေသတွေမှာစစ်ဘေးသိမ်းရှောင်နေကြရာကနေမူဆယ်မြို့နယ်ဘက်မှာအခြေအနေအေးချမ်းသွားခဲ့လို့နေရရင်းကိုစတင်ပြန်နေကြပြီလို့ဒုက္ခသည်ကူညီပေးရေးအဖွဲ့ဂရုဏာပရဟိတသင်းဥက္ကဋ္ဌဦးတောင်းသွန်းကအခုလိုပြောပါတယ
်။ချူဆန်းရဲ့ပုံစံတွေပြန်ကုန်ရပါပြီ။ချူဆန်းမင်းနေကျင်တော့တယ်ဗျ။ဒီဝေစခန်းကကျွန်တော်ရှိတာကဒီဝေက၅ခုရှိတယ်။ဟိုကျန်တဲ့က၄၀ရာခုံးကျောင်းပါများပေးဆိုအားလုံး၉ခုရှိတယ်။အဲ့ဒီမှာ၅ခုထဲမှာတော့ဖြည့်အကျော်ရှိတယ်။ဒါနဲ့ခါစခန်းဆိုလို့ရှိရင်အခုလိုရောက်၃၀လောက်ပဲကျော်တယ်။နောက်ချူသွေးကျောင်းတွေကိုလည်းပြန်ကုန်တို့ဒီနေ့ဒီနေ့နေပါလေအခုကတော့4000ကျော်5000မျိုးရှိတဲ့စကန်ရလို့ရှိတဲ့ချိန်မှာအခုတော့1000ကျော်ပဲပြန်ပါလို့ရတယ်ဒီချိန်နဲ့တက်ကုန်ရေးစကန်တော့ပြန်လဲဆက်ရှာဆက်ရနေပြီဖြစ်ပါလေဒေါ်ကိုမုံပေါ်ကစမ်းရတော့ໄຂွဲဖြစ်နေပါလေ
လက်ရှိမူဆယ်မြို့တွင်မှာအခြေအနေငြိမ်သက်သွားတာကြောင့်ဘုံသွေးရေးစုံကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီမဲ့မုံကိုဒေသဘက်မှာတော့စီးရဲအခြေအနေသိမ်းမာနေစေလို့ဂရုဏာပရဟိတသင်းဥက္ကဋ္ဌဦးတောင်းသွန်းကပြောပါတယ်။တရုတ်မြန်မာနယ်စပ်ကျူကုတ်ပန်ဆိုင်မုံကိုဒေသတွင်နေ့စဉ်တိုက်ပွဲတွေဖြစ်ပွားနေသေးတယ်လို့ဒေသခံ၄000ကျော်ဟာလည်းတရုတ်နိုင်ငံဝမ်သိမ်မြို့မှာစစ်ဘေးသိမ်းရှောင်နေရစေလို့ကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့တိုင်းရင်းသတင်းလွှာသတင်းထောက်မအာမီကလည်းခုလိုပြောပါတယ
်။တရုတ်ကမှာကဥက္ကဋ္ဌ4000ကျော်သွားပြီ။တရုတ်ကမှာဆိုတာကအဲ့ဒီဝမ်သိမ်ပေါ့နော်ပန်ဆိုင်ရဲ့ဒီဘက်ကတပတ်လို့ရောက်ခဲ့တဲ့နေရာပေါ့။အဲ့ဒီဝမ်သိမ်မှာလည်း4000ကျော်ကမွန်ဂိုရဲ့ဒီဘက်ကကကြတော့မန်ဆိုင်လေးနော်အဲ့ဒါကတရုတ်အဲ့ဒီကအခြေအနေကအတိအကျလိုက်လို့မရောက်ဖြစ်နေတာ။အဲ့မှာခမိုင်းပြည်က2000ကျော်နေပြီ
။တရုတ်နိုင်ငံဝမ်သိမ်မြို့ကစစ်ဘေးရှောင်တွေကိုတရုတ်အာဏာပိုင်တွေပြင်မူဆယ်မြို့လူမှုကူညီပေးရေးအဖွဲ့တွေကနေအကူအညီပေးဆောင်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေဟာတရုတ်နိုင်ငံနယ်စပ်မြို့ဝမ်သိမ်မြို့ကိုထွက်ပြေးလာခဲ့တာဖြစ်ပြီး၎င်းတို့နေရာရင်းပြန်ရေးမှမရေရာသေးတဲ့အခြေအနေမှရှိနေပါတယ်။လက်ရှိမှာကချင်လွတ်လပ်ရေးတပ်မတော် KIA တန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် CNLA ရခိုင်တပ်မတော် AA မြန်မာမျိုးသားများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA စတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့မွန်ဂိုဒေသမှာစစ်ရေးရအခရာကျတဲ့ဗျူဟာကုန်းကိုမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကနေထိန်းချုပ်ထားတယ်လို့မြန်မာတပ်မတော်ဘက်ကလည်းအပြင်းထန်ထိုးစစ်ဆင်နေစေလို့တန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် CNLA နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန့်လှကပြောပါတယ
်။အဲ့မှာတော့ကျောင်းဆက်ဖြစ်နေတယ်ကိုဒီမနေ့တိုင်းမှာလည်းဒီရင်နဲ့တောက်ရောက်ဖြစ်ဖြစ်နေတာမျိုးတွေစပီကာတွေနဲ့တောင်းရလောက်ကလေးကကျွန်တော်ထင်ထုတ်လာပြီးကိုကဒါဒီမနေ့တော့တော့ကံကံဘရော်ဒီကျွန်တော်ရဲ့ဒီအဆန်ဆန်ရဲ့ရည်ကြီးကိုတို့ချွပန်းတော့လည်းချွပန်းနေမှာအလင်းနဲ့ကြီးပြီးတော့လေးရည်ချင်းဟယ်လီကော်ပတာနဲ့ဆက်နေရောလာရောက်ပြီးတော့တက်ခိုင်းတက်ပွဲတော့ဦးမြိုင်းလိုလိုပြင်ထန်နေတာပေါ့
ဒါအပြင်ဒီကနေ့မှာလည်းမန်တုံမြို့နယ်ပန်ဝါကြီးရွာနီးမှာ DNL တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒါအပြင် KIU ကချင်လွတ်လပ်ရေးဖွဲ့ရဲ့လိုင်ဆန်မြို့အဝင်ဝမှာလည်းဒီကနေ့မှာမြန်မာတပ်မတော်နဲ့ KIU တပ်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့လည်းဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကတိုင်းဒါလက်နဲ့ကင်ဖွဲ့တွေစုပေါင်းပြီးတော့ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့အနီးအနားဝန်းကျင်ဒေသကစစ်တပ်နဲ့ရဲစခန်းစခန်းတွေပြင်တရ9မိုင်နယ်စပ်ကုန်သွယ်ရေးစခန်းကိုပါပြစ်ခတ်တိုက်ခတ်ခဲ့တာပါဒီလိုပြစ်ခတ်တိုက်ခတ်မှုကြောင့်ရဲတပ်ဖွဲ့တွေပါဝင်လူ10ဦးသေဆုံးပြီး29ဦးဒဏ်ရာရတဲ့ကြောင်းအစိုးရဘက်ကနေသတင်းထုတ်ပြန်ထားပါတယ်အခုလိုဖြစ်ပွားနေတဲ့တိုက်ပွဲနဲ့ဆက်လျင်းပြီးတော့လက်နက်ကင်နီလန်းနဲ့ပြဿနာကိုဖြေရှင်းခဲ့ကြလို့ဒီရင်းစစ်အသွက်ရှည်ပြီးတော့နိုင်ငံနဲ့ပြည်သူတွေစိုးရိုးခံစားခဲ့ရတယ်လို့ငင်းချမ်းရေးတိစောက်နိုင်ရေးအတွက်ပြည်တော်စုငင်းချမ်းရေးညီလာက23ရာစုပင်လုံးကတခုတည်းသောလမ်းကြောင်းဖြစ်ကြောင်းအဲ့ဒီငင်းချမ်းရေးဖြစ်စဉ်အတွက် NC အပြည့်ရစာချုပ်ကိုလက်မှတ်ထိုးဖို့လိုအပ်တယ်လို့နိုင်ငံတော်တာဝန်ကပုတ်ကိုတောင်အောင်ဆန်းစုကြည်ကနေနိုဝင်ဘာလ23ရက်နေ့နေ့စွဲနဲ့ကြီးညာချက်တစ်ဆောင်ထုတ်ပြန်ထားပါတယ်။တိုင်းဒါမဟာမိတ်တွေအနေနဲ့ကတော့မြန်မာတပ်မတော်ကနေတိုင်းဒါဒေသတွေမှာထိုးစစ်တွေကိုအဆက်မပြတ်ပြုလုပ်နေတဲ့အတွက်တံပြန်တိုက်ခတ်ရတာဖြစ်ကြောင်းနဲ့အစိုးရအနေနဲ့ထိုးစစ်ကိုရပ်မယ်ဆိုရင်တိုင်းဒါလက်နက်ကိုင်မဟာမိတ်ဖွဲ့ကလည်းသူတို့ရဲ့တိုက်ခိုက်မှုကိုချက်ချင်းရမှာဖြစ်တယ်လို့နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။